တချင်းချင်းပတ်တန်တက်ဒုံးတစ်စင်းကိုအောင်မြင်စမ်းသပ်ပြုလုပ်နိုင်ခဲ့ကြောင်းမြောက်ကိုရီးယားကဒီကနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်ပြည်သူ့တွင်မှန်တီရောက်နိုင်တဲ့နျူကလ িয়ার ထိပ်ပူးအတွက်တာဝန်ကြီးဒုံးလက်နက်နည်းပညာကိုပိုင်ဆိုင်နိုင်မှုအချိန်တော်ကြာခဲ့တာကြိုးပမ်းနေတဲ့မြောက်ကိုရီးယားရဲ့ဒီကနေ့ရုပ်မြင်သံကြားကြေညာချက်မှာတော့စမ်းသပ်ပြုလုပ်ရတဲ့မစ်ဆန်တုံးကကီလိုမီတာ2800အမြင့်ထိရောက်ရှိပြီး39မိနစ်ကြာပြန်ဆန်းခဲ့ကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကြေညာချက်ပါအချက်လက်တွေဟာဂျပန်ပြည်နယ်ပြင်လဲကိုကြောက်ခဲ့မစ်ဆန်တုံးစမ်းသပ်မှုပြီးမကြာခင်မှာပဲအမေရိကန်ဂျပန်နဲ့တောင်ကိုရီးယားစစ်တပ်တို့ကထုတ်ပြန်တဲ့အချက်လက်တွေနဲ့ကန့်ညင်နေရလဲတွေ့ပါရဲ့။အမေရိကန်စစ်တပ်ပစိဖိတ်ဒေသကိုကယ်ရေးတပ်ဖွဲ့ကတော့စမ်းသပ်မှုမှာတာလက်ဖြင့်တထင်းတက်မစ်ဆိုင်းတုံးပါဝင်ကြောင်းပြောဆိုထားပါ။တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းကလည်းစမ်းသပ်ခဲ့တဲ့ဒုံးဟာတာလက်ဖြင့်မစ်ဆိုင်းတက်ပထင်းတက်မစ်ဆိုင်းတုံးလို့ယူဆထားပေမဲ့တချင်းဖြင့်ဒုံးဝင်နေတဲ့အတွက်လိုအပ်တယ်လို့ပြင်ဆင်ထားမယ်ကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ရန်လိုတဲ့လောက်ရအတွက်နိုင်ငံတကာတိုင်ဝမ်နဲ့လက်တွဲပြီးတုတ်ပြန်ဖြစ်ရှင်းတော့မှာဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုခဲ့တာပါ။မစ်ဆိုင်းတုံးစမ်းသပ်မှုပေါ်အမေရိကန်သမ္မတတော်နဲ့ဆက်ရတုံ့ပြန်ချက်မှာတော့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်ကျွန်းနိုင်ငံကဩစတြေးလျဝင်တုံ့ပြန်ပေးဖို့ Twitter လူမှုကွန်ရက်ကနေထပ်မံတကြွန်းထားပါရဲ့။မြောက်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ဘလောက်ကြာကြာရင်ဆိုင်နေရတဲ့အခြေအနေမျိုးဟာလက်ခံမှုခက်ခဲလာတယ်လို့ကျွန်းနိုင်ငံအနေနဲ့အပြည့်အစုံအားစိုက်ထုတ်ပြီးမြောက်ကိုရီးယားရဲ့အထိတ်ပင်မဲ့တဲ့လူရည်တွေကိုအဆုံးသတ်သိအောင်လဲသမ္မတကမှတ်ချက်ပေးရေးသားထားပါ။ကျွန်းနိုင်ငံကတော့ကွယ်တုံးကလူမျိုးရေးကောင်စီရဲ့ပြည်ပထမချက်ကိုဖောက်ပြတဲ့မြောက်ကိုရီးယားရဲ့လူရည်ကိုဆက်စင်အောင်ပြောဆိုခဲ့တယ်လို့မစ်ဆိုင်တုံးဆက်သမှုနဲ့ပတ်သက်လို့ပြည်ရင်ချင်းထိန်းသိမ်းတုံ့ပြန်ဆောင်ရွက်ကြဖို့လဲဒီကနေ့မှာပဲတိုက်တွန်းလိုက်ပါတယ်။